ထိုင်းနိုင်ငံဘန်ကောက်မြို့လည်းကအေယာဝင်လေးမျက်နှာဖျားနာမှာဒီကနေ့တနင်္လာနေ့မှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း28ဦးနဲ့မနေ့သေဆုံးခဲ့ရပြီးအတော်များများဒဏ်ရာတွေရခဲ့ပါတယ်။ဒါကနှစ်ပေါင်း10နှစ်ကျော်အတွင်းမြို့တော်ဘန်ကောက်ကအဆိုးဝါးဆုံးဘုံပောက်ကွဲမှုဖြစ်ပါတယ်။ဒဏ်ရာရသူတွေထဲမှာနိုင်ငံခြားသား၄ယောက်ပါတယ်လို့ထိုင်းသတင်းမှာဖော်ပြပါတယ်။အဆင့်ဟိုတယ်ကြီးတွေ၊ကုန်တက်ကြီးတွေနဲ့နိုင်ငံခြားခီးသွားတွေမျက်စိကျပြီးစီကားတဲ့မြို့လေကရာချာပရာဆန်လမ်းဆောင်မှာရှိတဲ့အေယဝင်လေးမြနာဖျားနာနာမှာညနေ9နာရီလောက်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါလေးမြနာဖျားနာမှာအလောင်း6လောင်းကိုဖုံးအုပ်ထားတာတွေ့ရတယ်လို့အခင်းဖြစ်ပွားရာနေရာကိုရောက်နေတဲ့ VOA သတင်းတောက် Steve Harmon ကပြောပါတယ်လမ်းဆောင်မှာလည်းလူခန္ဓာကိုအစိတ်ပိုင်းတွေပြန့်ကျဲနေတာတွေ့ရတယ်လို့ဆိုပါတယ်ဒါဟာထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုပြစ်မှတ်ထားပြီးတိုက်ခိုက်ဖို့အတွက်တစ်စုံတစ်ယောက်ကလှုပ်ဆောင်တာဖြစ်ကြောင်းသံတရားဖြစ်စရာမလိုဘူးလို့လည်းပြောပါတယ်အခင်းဖြစ်ပွားရာညနေခင်းအချိန်ကအဲ့ဒီလေးမြနာဖျားနာမှာလူပေါင်းရာနဲ့ချီးပြီးရှိနေတယ်လို့ပြောပါတယ်။အခင်းဖြစ်ပွားမှုကိုလမ်းမှာတက်ထားတဲ့စောင့်ကြည့်ကင်မရာကရပ်ယူထားတာပါ။အခုပောက်ကွဲမှုဟာဘုံတစ်လုံးပောက်ကွဲတာဖြစ်ကြောင်းရဲလို့သူ့ကိုယ်သူပြောတဲ့သူကပြောပါတယ်။ဒါပေမဲ့ဒီပောက်ကွဲမှုကိုဘယ်သူကလှုပ်ဆောင်လဲ။ဒီနေရာကိုဘာကြောင့်ပြစ်မှတ်ထားတိုက်ခတ်ရတယ်ဆိုတာတွေကိုတော့အခုထိမသိရသေးပါဘူး။